ရတမြလိညပဲကုလသမဂ္ဂရဲ့လူထွေးမဟာမင်းကြီးမိချက်ဘက်ဆက်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အစည်းအဝေးခန်းစားတင်သွင်းတဲ့နေရာမှာပြအခုလိုပြောသွားပါချင
်း Excellencies Myanmar is increasingly at risk of state collapse with shattered economic, education, health and social protection systems.
Increasingly at risk of state collapse မြန်မာနိုင်ငံဟာကျူလက်ပျက်စီးမဲ့အခြေအနေနဲ့တဖြည်းဖြည်းနှိကလာနေပြီလို့ပြောသွားတာဖြစ်ပါတယ်စီဝါရေးပညာရေးကျန်းမာရေးလူမှုကာကွယ်ရေးစနစ်စရိုက်ဟာထွတ်ထွန်ကြသွားပြီဖြစ်တယ်ဆိုတာဆိုတာပြောထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဦးရထွန်းနဲ့ဆွေးနွေးလို့တာဖြစ်ပါတယ်ဦးရထွန်းကမြန်မာနိုင်ငံထဲမှာနေပြီးတော့သုံးသပ်နေတဲ့လူဆိုတော့ဒီဂျင်းတွေဟာဘလော့မှန်ကန်တယ်ဆိုတာကိုစပြီးကြည့်ရအောင်မြန်မာနိုင်ငံကပြိုပြက်လူမျိုးပါအချိန်နဲ့ဆိုင်နေပြီဆိုတာဟုတ်ပါလားအဲ
သူ့အစီရင်ခံစာထဲမှာကမြန်မာနိုင်ငံဟာဒီဇာမဲ့မြစ်တွေမှာဆိုလို့ရှိရင်55တန်းလောက်ရှိတဲ့ပြည်သူလူထုရဲ့တဝက်လောက်ကဆင်းရဲတွေငင်းအောက်ရောက်သွားမယ်ဆင်းရဲတဲ့လူတွေဖြစ်သွားမယ်ဆိုတဲ့အချက်အဲ့ဒါတရိထားမိတယ်အဲ့ဒါကတော့နည်းနည်းနီးစပ်တာပေါ့လေတော်တော်များများအခုကတော့အလုပ်တွေအတိုင်းတွေလည်းပျောက်သွားကြတယ်အလုပ်ကင်မရှိဘူးနောက်လူလူကင်တို့လည်းအဆင်မပြေဘူးပေါ့နော်အစိုးရဝန်ထမ်းတွေဆိုလို့ရှိရင်လည်းဒီ CDM လောက်ရမှာလား CDM မလုပ်ရမှာလားမလုပ်ဖက်တဲ့နေပြန်တော့လည်းတခါအဲ့တဲ့အန်ဒီဒီရန်ရှာတာခံရစသဖြင့်ပေါ့မျိုးမျိုးပြောချင်တာကအလုတ်ကင်ကဘယ်အလုတ်ကင်မှအဆင်မပြေကြဘူးပေါ့နော်ဒါကတစ်ချက်နောက်တစ်ခုကနိုင်ငံခြားဒီကုမ္ပဏီတွေလည်းအဲထွက်သွားကြတာတွေရှိတဲ့အခါကျတော့ဟိုမျောလင့်ထားတဲ့တရုတ်ပြည်ကကုမ္ပဏီတွေလည်းဝင်မလာကြဘူးပေါ့နော်အဲ့လိုဆိုတော့ဒီဟာကတော့မှန်တင်းသလောက်မှန်ပါတယ်အဲနောက်ပြိုပြက်သွားနိုင်တယ်ဆိုတဲ့ကိစ္စကတော့အာဏာကိုထိန်းချုပ်ထားတဲ့ဖွဲ့စည်းပေါ်ဗျာအခုကတော့တတ်မတော်ပေါ့နော်တတ်မတော်ကဒီပြုတ်ပွဲသွားမလားဆိုတဲ့အပေါ်မှာအများကြီးတည်တာပေါ့အဲ့တော့အခုလောလောဆယ်အနေထားကတော့အဲ့လိုတတ်မတော်ပြုတ်ပွဲသွားနိုင်တဲ့အနေထားကတော့မရှိသေးဘူးသူ့ဝိုင်းတိုက်နေတဲ့အဖွဲ့စည်းတွေကတော့စင်းရည်ကြည့်လိုက်လို့ရှိရင်တော့အများကြီးပဲပေါ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကဆိုင်အပေါ်မှာကြည့်ရင်တော့အများကြီးပဲလက်တွေ့မှာကတော့အဲ့ဒီအဖွဲ့တွေအားလုံးကလည်းသူ့စီညီညွတ်နဲ့ဝိုင်းတိုက်နေကြတာမဟုတ်ဘူးတချို့လက်နက်ကင်ဖွဲ့စည်းတွေကတပ်မတော်နဲ့လက်နက်ကင်တိုက်ပွဲမဖြစ်တဲ့အဖွဲ့စည်းတွေရှိတယ်အဓိကအားဖြင့်တော့ UDSA ပေါ့နော်အဲ့လိုဖွဲ့တွေတော့ AA တို့လိုဖွဲ့တွေကအခုချိန်မှာဆိုလို့ရှိရင်တပ်မတော်နဲ့လုံးဝတိုက်ပွဲမဖြစ်ဘူးပေါ့နော
်
ဆိုတော့သူ့အသွင်ပိုင်းမှာကလည်းကျွန်တော်ပြုတ်ပွဲမဲ့အတင်းအားလာခုတစ်ခါတော့မတွေ့ရသေးဘူးပေါ့နော်အကြီးမားဆုံးအန်တေကတော့အဲ့ဒီတပ်မတော်တွေကပဲလာမှာဖြစ်တာပေါ့
ဒါမဲ့ဒီနေရာမှာတချို့တိုင်းရင်းသားတွေတိုင်းရင်းသားအင်အားစုတွေရပါလေသူတို့တိုင်းရင်းသားတွေအနေနဲ့သူတို့လူကျင်တဲ့စစ်မှန်တဲ့ဖယ်ကဲပုံစံမျိုးမရဘူးဆိုရင်ဆိုပြီးတော့သူတို့တစ်ချက်ပို့ပြီးတော့ချက်တွင်စဉ်းစားလာရတယ်ရှိပါတယ်ဆိုတော့ဒီအချိန်တွေကတော့ပြည်ထောင်စုကိုတစုတစည်းပဲမပြိုမကွဲအောင်ထိန်းသိမ်းထားနိုင်တဲ့အချိန်တွေရှိရလားအဲ့ဒါလည်းကျွန်တော်ချက်တွင်စဉ်းစားမျိုးထင်ပါတယ်ဒီနေရာမှာ
ဒီရန်နဲ့ပတ်သက်လို့ကတော့အခုတိုင်းသားတွေညှော်နှင်းစရာက NUG ပေါ့ CRPH ကဥဆောင်ပြီးဖွဲ့ထားတဲ့ NUG ကသူတို့ဖိတ်ခေါ်တယ်သူတို့နဲ့ဒီဟိုဖြစ်ပြီးတော့เนาะအစိုးရလည်းဖွဲ့ထားတယ်အဲ့မှာသူတို့ Federal Democracy ပြိမယ်လို့ပြောတယ်သို့တော်ခုတည်းကနာဂအခြေကဥနေနဲ့ပတ်သက်ပြီးတော့တူညီတဲ့ဆွေးနွေးချက်တွေထွက်လာပေးပြီပေါ့เนาะဘာကြောင့်လဲဆိုတော့ဟိုတခါကျွန်တော်တို့ဆွေးနွေးကြကြသလိုပဲဒီ Federal Senate ကို NLD ကပြိမယ်ဆိုတာကောဒီဘလောက်စိတ်ချရတယ်လဲဘလောက်သူတို့နားလဲတယ်လဲဆိုတဲ့အပေါ်မှာသူတို့လည်းတန်တရားရှိကြလို့ဒီရွေးရခက်နေတဲ့ပုံပေါ်ပါတယ်တတ်မတော်အနေနဲ့ကလည်း Federal Senate ကိုအခုကသူတို့ကလက်ခံတယ်Federal Democracy နိုင်ငံသွားမယ်ဆိုတဲ့သူတို့ကပြောထားတယ်ဆိုတဲ့အခါကျတော့ဟိုဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့ကအထူးသဖြင့်တော့ဒီဟိုတနေ့ကပြောလိုက်တာ AA ပေါ့နော်ဒီလိုတိုင်းရင်းသားတွေတောင်းဆိုတဲ့ Federal Senate ကိုပြည်ပြင်းပြင်းပြင်းမရရင်ကျွန်တော်တို့ပတ်တာကျွန်တော်တို့လူလူလတ်လတ်နိုင်ငံသားအကူအညီနဲ့တွားရလိမ့်မယ်လို့သူပြောလိုက်တာရှိတယ်။အဓိကပြောချင်တဲ့သဘောကတော့အဲ Federal Senate မရလို့ရှိရင်ခေါက်ထက်မယ်ပေါ့နော်။အဲအဲ့ဒါမျိုးသဘောပြောလိုက်တာမျိုးရှိတယ်။ဒါကလည်းကျွန်တော်ခံမှန်းကြည့်တော့တကယ်ခေါက်ထက်ဖို့ရည်ရတာမဟုတ်ဘဲနဲ့ပြားပေးတယ်လို့ပဲရည်ရပါတယ်ချိန်ရောက်တာပေါ့နော်ပြားပေးတာပေါ့အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံရေးသမားတွေ NLD အပါဝင်နိုင်ငံရေးသမားတွေကိုကျွန်တော်တက်မတော်ခေါင်းဆောင်တွေရောသူသားကဒီပြားပေးပြီးတော့သတိပေးလိုက်တဲ့သဘောလို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့နောက်ကျွန်တော်မြင်နေတာကမီရှယ်ဘက်ရှေးရဲ့ပြောတဲ့အချက်မှာ မြန်မာနိုင်ငံလုံခြုံရေးနောက်ပြီးတော့စီးပွားရေးတော့ပြောပြီးပြောတယ်လုံခြုံရေးနဲ့ဒါလွတ်လပ်ခွင့်စားတဲ့လူခွင့်ရေးရဲ့အခြေအနေပေါ်ဘလောက်ထိစိုးစိုးရွားရွားဖြစ်နေလဲပြန်ပြီးတော့အဖက်ဆက်လာနိုင်တဲ့အခြေအနေရှိပါရဲ့လားအခုလောလောဆယ်မှာ
အခုလောလောဆယ်မှာတော့မရှိနိုင်သေးဘူးပေါ့နော်အခုလောလောဆယ်မှာကတော့ဘယ်ဘက်မှမပါဘူးဒီလက်ရှိသားသားကကိုလည်းပုတ်ခတ်တိုက်ခိုက်တာတော်လာတာမဟုတ်ဘူးဟလာ NUG ကိုလည်းကျွန်တော်တို့ပုတ်ခတ်ဝေဖန်တာမဟုတ်ဘူးဆိုလို့ရှိရင်သူတစ်ဖြစ်တော့နိုင်ငံရေးအရဘာမှစိတ်မပြောဘူးဆိုလို့ရှိရင်တော့ဒီပြဿနာမရှိဘူးသို့တော့အဲ့ဒါလို့တစ်ဖက်ဖက်ကရပ်ပြီးတော့နေတဲ့လူကဘယ်ဘက်မှာပဲနေနေစိတ်တော့မလုံးကြုံဘူးအခုမြို့ပေါ်မှာအခြေအနေရတော့တကယ်လို့နတ်သားကကိုပုတ်ခတ်ဝေဖန်ပြီးတိုက်ခိုက်နေရင်လည်းအချင်းကြီးလာပြီးတော့ဖမ်းသွားခံနိုင်တာပေါ့နော်အဲ NUG တို့ PDF တို့ပုတ်ခတ်ဝေဖန်ပြီးတော့အထူးသဖြင့်တော့ဆိုရှယ်မီဒီယာမှာရေးနေလို့ရှိရင်တော့အဲ့ဒီလူလဲဘယ်နဲ့ချောင်းပြီးပြစ်ခံရမယ်ဆိုရဲအန္တရာယ်ရှိနေတာပေါ့ဒါကြောင့်ဒါတွေကတော့ပြောမယ်ဆိုလို့ရှိရင်လူ့အခွင့်အရေးစိတ်သုံးတာပါပဲလေဆိုတော့အဲ့ဒီအနေထားကတော့တကယ်ဒီရှိနေပါတယ
်ဆိုတော့စီဝိုင်းပြောပြီးပြီလုံညုံရေးလူ့အခွင့်အရေးလွတ်လပ်လပ်ပြောပန်းခြင်းမရှိဘူးအကုန်လုံးကြောက်နေရတယ်ဆိုရဲကြာနောက်တင်တော့တခါဆက်ပြီးတော့မေးလိုက်ချင်နေတာနည်းနည်းလူမှုရေးပေါ်ကစီးပွားရေးပြင်လူမှုရေးဆိုတာဒါလူရဲ့ကျန်းမာရေးနောက်ပညာရေးကိစ္စတွေကိုလည်းနည်းပြောပါဦ
းကျန်းမာရေးပညာရေးကိစ္စတွေကလည်းခုနပြောသလိုပေါ့အဲဆိုရကဝန်ထမ်းတွေအပေါ်မှာကောင်းကောင်းမထင်းချုပ်နိုင်သေးတဲ့အခါကျတော့ CDM လုပ်တဲ့ဝန်ထမ်းတွေလည်း CDM လုပ်ကြတယ်ထွက်သွားကြတယ်အဲနောက်တစ်ခါဒီကျွန်တော်တို့ပညာရေးကိစ္စမှာဆိုရင်ဆံမတွေကအစီရင်လုပ်လို့ရှိရင်လည်းသူတို့မှာစာဝတ်နေအခက်အခဲရှိတယ်။တခါမလုပ်ပြန်လို့ရှိရင်လည်းရန်ချာခံရတာပေါ့နော်။အဲ့လိုဆိုတော့နှစ်ဖက်စလုံးကိုကြောက်နေရတော့ဒီစာတင်ရတာသူတို့တာဝန်ထမ်းဆောင်ရတဲ့အခါမှာဆိုလို့ရှိရင်လည်းဒီတထိတ်ထိတ်ဒလန်လန်နဲ့ပေါ့တိတ်ပြီးတော့ဒီစေရောကိုပါတာဝန်မထမ်းဆောင်နိုင်ဘူးပေါ့။ဒါအပြင်အခုအကြောင်းသားတွေကိုစာပွဲဖြည့်သွင်းပေးပြတဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းဒီအချင်းပွားအရင်းပွားမှုတွေပေါ်နေတယ်။အဲ့လိုဖြစ်တဲ့အခါကျတော့ပြောချင်တာတစ်ခုလုံးဒီကျန်းမာရေးပညာရေးကဏ္ဍတွေမှာထိခိုက်နေတာပေါ့နော်။ကျွန်တော်တို့ဆေးရုံတွေဘာတွေမှာဆိုလို့ရှိရင်လည်းတိတိလောက်တော့ပြည်သူဆေးရုံတွေအစိုးရဆေးရုံတွေသွားလို့ရှိရင်ပြိတ်ပြီးတော့ဟိုဒီဝန်ဆောင်မှုမရဘူးပေါ့နော်။အဲ့လိုအနေအထားမျိုးတွေရှိတယ်။
ဟုတ်ကဲ
့။ဆိုတော့ခြုံပြောရလို့ရှိရင်တော့အဲ့ဒီဘက်တွေမှာလို့ဆိုရင်လည်းအရင်ကနဲ့ဆိုင်ရင်တော့အများကြီးဆုပ်ယုပ်တယ်လို့ပြောနိုင်ပါတယ်။
ဟုတ်ကဲ့ဆိုတော့တိုက်ကြီးမပြိုပြတ်နိုင်ဘူးလို့သာပြောရတယ်။ကောက်ကလည်းတစ်ခုမှမရှိပါလားဦးရထွန်းကြီးရော
။ဟုတ်တယ်အချိန်ကတော့အဲ့လိုဖြစ်တော့မျောလင်းစရာကတော့ဒီဒါမဲ့ဒီရွေးကောက်ပွဲပေါ့နော်သူတို့လုပ်ပြင်မယ်ဆိုတဲ့ရွေးကောက်ပွဲမှာပါတီကြီးတွေဖြစ်တဲ့ NLD တို့ SNLD တို့ဟလာစသဖြင့်အဲ့ဒီလိုပါတီတွေနိုင်ငံရေးပါတီတွေပါမလားပါလားအောင်သူစည်းရုံးနိုင်မလားဆိုတာပုံမှန်လည်းအများကြီးကြည်ရပေါ့။အဲ့ဒီပါတီတွေကတပိတ်ပေါက်နေမယ်သူတို့မပါဘူးဆိုလို့ရှိရင်အဲ့ဒီရွက်ောက်ပွဲကထွက်ပေါ်လာတဲ့အစိုးရကလည်းတိတ်ပြီးတော့ဩဇာရှိမဲ့ပုံမပေါ်ဘူးနိုင်ငံတကာကလည်းဒီလိုပဲဒီဆန့်ကျင်နေပါတယ်ဆက်ရှိနေမှာပေါ့နော်အထူးသဖြင့်တော့အနောက်အုပ်စုကပေါ့အဲပြည်တွင်းမှာတိတ်ပြီးတော့ဒီငင်းငင်းချမ်းချမ်းမရှိဘူးတည်ငြိမ်မှုမရှိလို့ရှိရင်တော့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေအထူးသဖြင့်တော့သူတို့အားကိုးတဲ့တရုတ်ပေါ့နော်တရုတ်ကလည်းလာဖို့ရမရှိအကြောင်းရှိ
ဟုတ်ကဲ့
ဆိုတော့ဖြည်းဖြည်းဖြည်းချင်းပါသူတို့ကြီးကြီးတဲ့လက်နဲ့ကင်ပရိဘက်ကကိုနိုင်အောင်တိုက်နိုင်ရင်တော့အစိုးရကနိုင်အောင်တိုက်နိုင်လို့ရှိရင်တော့အခြေအနေအရတကယ်အပြောင်းလဲဖြစ်သွားနိုင်တာပေါ့
ဟုတ်ကဲ့ဆိုတော့တိုက်နိုင်မတိုက်နိုင်ဆိုတာလည်းအဆုံးကြီးရမယ့်အခြေအနေပေါ့လေသာဝရဆိုလောလောဆယ်မှာလာဘူးအာဆီယံကလည်းပဲအထူးကူဆယ်ဝင်လာပြီးတော့မြန်မာနိုင်ငံအရေးမှာကြောင်းဝင်စစ်သက်ပြဖို့သူစူးစမ်းနေပါတယ်။နောက်ဂျပန်ကဆာဆာကာဝါကလည်းဒီကိစ္စမှာပူးပေါင်းဆောင်ရွက်မယ်ဘာညာပြောနေတယ်။ဆိုတော့သူတို့ရဲ့အထက်ကဏ္ဍကဘလော့အရေးကြီးမယ်ဘလော့ထိထိရောက်မှုရှိမယ်လို့ထင်ပါလေ
။အခုလာတဲ့အခါကျတော့သူတို့ဒီဟိုဘုံသဘောတူချက်၅ချက်ပေါ့လေ။အဲ့ဒါကိုအကောင့်ထဲပေါ်ဖို့အတွက်သူတို့ကတော့အဓိကလာပြောတာဖြစ်တယ်။အဲဒီနာဆာကဘက်ကတော့အဲသူတို့ပြောနေကြအတိုင်းပေါ့နော်။ဒါကြောင့်ဒီအာဏာထိုင်ရတယ်ဆိုတဲ့အကြောင်းကိုပဲပြန်ရှင်းပြတာပေါ့နော်ရှင်းပြပြီးတော့ဒီတစ်ခေါက်တော့ထူးထူးခြားခြားပြောတာကဒီပုံသောရ5ချက်ကိုသဘောတူတယ်ဆက်လက်အကောင့်တွေပေါ်မယ်ဒါပေမဲ့ဒီမှာအစိုးရကဥဆောင်တဲ့ပေါ်ဆောင်မှုပဲဖြစ်ရမယ်ဆိုပြီးတော့အဲ့ဒါလိုပြောလိုက်တာအရင်ထားမိတယ်အစိုးလိုချင်တာက အဲ့ဒီအလုံးနဲ့တွေ့ပြီးတော့ဒီဆွေးနွေးရေးကိစ္စတွေဘာတွေကဥပဒေကြောင့်အရာဒီပါဝင်ခွင့်မရှိတဲ့သူတွေကိုပြေးမပါနိုင်ဘူးဆိုတဲ့ဟာကိုသူကထပ်လောင်းပြီးတော့ပြောလိုက်တဲ့သဘောပေါ့နော်ဒါဒီမှာတော့အာဆီယံအသင်းဝင်နိုင်ငံတွေနဲ့ယူဆချက်ကကွာပါပြီပေါ့အာဆီယံအသင်းဝင်နိုင်ငံတွေကတော့ဒေါက်တာဆုကြည်တို့ဦးဝင်းမင်းတို့အပါအဝင်ပြည်ဆောင်ဆွေးနွေးညှိနှိုင်းပြီးတော့ငြင်းငြမ်းစွာဖြေရှင်းရမယ်ဆိုတဲ့သဘောပေါ့ဆိုတော့ဒီဥစ္စာကလည်းကမ္ဘောဒီးယားကဥက္ကဋ္ဌဖြစ်နေတဲ့အချိန်မှာကတော့ဒီတိုင်းချက်သွားနိုင်ပြီနဲ့ကမ္ဘောဒီးယားဥက္ကဋ္ဌမဟုတ်တော့တဲ့အင်ဒိုနီးရှားအလက်ရောက်သွားလို့ရှင်တခါပြန်ပြီးတော့ရပ်သွားပြီးတော့ငโกမူလအတိုင်းပြန်ပြီးတော့ဟိုဒီအချိန်လေးပြန်ဆိုးသွားနိုင်သေးတာပေါ့